ယနေ့သာသနာတော်နှစ်2559ခု2015ခုဇွန်လ10ရက်ဗုဒ္ဓဟူးနေ့ဒီနေ့ဒီအချိန်ခါမှာတထာဂတတရားရိပ်သာမှာတတိပဌာန်ဥပဒနာဘာဝနာတရားများပွားများအထုတ်နေကြတဲ့ယောဂီသူတော်ဇင်တို့အားဇင်တို့အရင်ဒီနေ့တွေဟောကြားခဲ့တဲ့တရားတွေရဲ့အဆက်ဖြစ်တဲ့တရားရဲ့အဆက်ဖြစ်တဲ့မြတ်စွာဘုရားရှင်ကသူ့မြတ်မာနသာအဟောတဲ့တရားဆက်လက်ဟောကြားပါမယ်။ဟိုတနေ့ကဟောပြောခဲ့တဲ့အတိုင်းပဲတချို့ယောဂီတွေတော့ဟိုတနေ့ကပါရင်မှပါမယ်။မပါတဲ့ယောဂီများအတွက်ဆိုရင်နည်းနည်းလေးပြန်ပြီးတော့တရားကြောင်းလေးပြန်ဖော်ရမယ်ဆိုရင်တော့သူ့မြတ်မာနသာဆိုတာသူနဲ့အတူသူရဲ့ရွှေရဏသမီး900တို့နောက်9ရက်ကြာတဲ့အခါကျရင်ငရဲပြည်ကိုရောက်တော့မယ်ဒီနတ်ပြည်ကနေစုတည်ပြီးတော့နတ်ပြည်ကနေစုတည်ပြီးတော့ငရဲပြည်ကိုရောက်တော့မယ်ဆိုပြီးတော့တိတ်ထိတ်လန့်ကြောက်ရွံ့သွားတယ်ပထမတောစုနတ်သမီး900နတ်ပြည်ကနေစုတည်ပြီးတော့ငရဲပြည်ရောက်သွားတာရောသူနဲ့အတူနတ်သမီး900တို့ငရဲပြည်ရောက်ရမယ့်အရေးတွေရောမြင်ပြီးတော့ထိတ်လန့်တုန်လှုပ်ကြောက်ရွံ့သွားတယ်။အဲထိတ်လန့်တုန်လှုပ်သိပ်ပြီးတော့ကြောက်ရွံ့သွားတဲ့အတွက်ဒီထိတ်လန့်တုန်လှုပ်ကြောက်ရွံ့မှုတွေကိုငြိမ့်စေနိုင်တဲ့တရားတွေဟောပြနိုင်တဲ့ပုဂ္ဂိုလ်ဒီတရားဒီငြိမ့်ထိတ်လန့်တုန်လှုပ်ကြောက်ရွံ့မှုတွေကိုငြိမ့်ပေးနိုင်တဲ့ပုဂ္ဂိုလ်ဘယ်သူရှိလဲလို့လောကမှာကြည်လိုက်တော့ဥစဉ်တို့မြတ်စွာဘုရားရှင်ကိုတွေ့မြင်တဲ့အတွက်မြတ်စွာဘုရားရှင်ထံလာမြတ်စွာဘုရားရှင်ထံလာပြီးတော့ဒီအကျိုးအကြောင်းလေးတွေလျှောက်ထားတယ်အကျိုးအကြောင်းလေးတွေလျှောက်ထားတဲ့အခါမှာမြတ်စွာဘုရားရှင်ကသူ့ကိုနိညာတရဘုရားတပတ်စာစသည်ဖြင့်ဟောကြားပါတယ်အဲ့ဒီထက်ကမနေ့ဟိုတနေ့ကကျင့်စဉ်ဖြစ်တဲ့အိန္ဒြေလျှောက်ပါသိသိမုံနဲ့အမြင်ပုံနဲ့ပတ်သက်ပြီးတော့စပြီးပြောသွားပါဒီနေ့အဲ့ဒီအကြောင်းအရာလေးနဲ့ဆက်ပြီးတော့ပြောရမှာပါဦးဇင်းတို့ဒီအဲ့ဒီမြတ်စွာဘုရားရှင်ဟောတဲ့တရားလေးမဆက်ခင်ဒီသူ့မြတ်မနတ်သားတို့ထိတ်လန့်ကြောက်ရွံ့ရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့စဉ်းစားမိတာကတော့ဦးဇင်းတို့တတ္တဝါတွေအားလုံးဟာဒီတေခြင်းတရားဆိုတာဘယ်သူမှမလွန်ဆန်နိုင်ဘူးတေခြင်းတရားမလွန်ဆန်နိုင်ဘူးရိုးရိုးတည်သွားတယ်ဆိုရင်တော့ရိုးရိုးတည်ဆုံးသွားတယ်ဆိုရင်တော့ဒါတည်ဆုံးသွားတာဆိုတော့ဘယ်သူမဆိုကြုံရမှာပါပဲတတဝါတိုင်းတတဝါတိုင်းမွေးဖွားလာတဲ့တတဝါတိုင်းဖြစ်လာတဲ့တတဝါတိုင်းခုသူ့မြတ်မနတ်သားမှာတော့အဲ့ဒီအပြင်သူကဒုက္ခတိဘဝဆိုတဲ့ဒီအပယ်ငယ်ကိုရောက်မှာအပြင်ရဲ့ရောက်မှာကိုသူကတိနေတယ်တိနေတဲ့အတွက်တိတ်ပြီးတော့ထိတ်လန့်ကြောက်ရွံ့နေဦးဇင်းတို့တို့လည်းဒီလိုများတိတယ်ဆိုရင်ထိတ်လန့်ကြောက်ရွံ့စရာပဲအဲဒါကြောင့်ဒီတတိပဌာန်ဥပဒနာတွေအဲ့ဒီထိတ်လန့်ကြောက်ရွံ့မှုတွေမရှိအောင်ဘယ်လိုလုပ်ရမလဲဆိုရင်ဒီတတိပဌာန်ဥပဒနာဘာဝနာတရားကိုပြည့်စုံစွာပွားများထားတဲ့ဆိုရင်တော်တော်လေးကျင့်တဲ့အားရလောက်တဲ့အရှင်နေထိပွားများအားထုတ်ထားတယ်ဆိုရင်ဒီထိတ်လန့်ကြောက်ရွံ့မှုဆိုတာမဖြစ်နိုင်ပါဘူး။ဘာကြောင့်လဲဆိုရင်ဒီတရားရှုမှတ်မှုလေးတွေနဲ့သိဆုံးသွားတယ်ဆိုရင်ဝိပဿနာဉာဏ်တစ်ခုခုမှရှိနေပြီးတော့ဆုံးသွားတယ်ဆိုရင်ဒါတတိမလွတ်ဖဲနဲ့ဆုံးသွားတယ်သိဆုံးသွားတယ်ဘဝဆုံးသွားတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့ဘဝဟာသူကတိဘဝကိုရောက်ဖို့သိကြပါတယ်။ဒါကြောင့်ဒီတတိပဌာန်ဝိပဿနာဘာဝနာတရားတွေကိုပြည့်ပြည့်စုံစုံကျင့်ကျင့်နဲ့လောက်တဲ့အထိအာထုတ်သင့်ပါတယ်ဆိုတာအဲ့တော့မြတ်စွာဘုရားရှင်ကသူ့မြတ်မနတ်သားကိုဟောကြားတဲ့တရားလေးကိုပြန်အကျဉ်းချုပ်ဖော်ပြရရင်ဒီဘုဇင်တရားတစ္ဆာလေးပါးတရားကိုသိမြင်နိုင်တဲ့မဂ်ဂင်၈ပါးဆိုတဲ့ဒီတရားလေးကိုမကျင့်ဘူးဆိုရင်တတ္တဝါတွေဟာရှမ်းသာရာကိုမရနိုင်ဘူးနောက်ပြီးတော့ဒီကိလေသာတွေကိုလောင်မြိုက်စေတတ်တဲ့ ကိလေသာတွေကိုခန့်ချောက်စေတတ်တဲ့ဒီတမပ္ပရံဝိရိယမရှိဘူးဆိုရင်တတ္တဝါတွေချမ်းသာရမရနိုင်ဘူး။နောက်ပြီးတော့ဣန္ဒြေ6ပါးကိုထိမ့်သိမ်းစောင့်ရှောက်ခြင်းဆိုတဲ့ဣန္ဒြေတံဝရသီလတနည်းအားဖြင့်ဣန္ဒြေတံဝရအစရှိတဲ့ဒီသီလ4ပါးကိုမစောင့်ရှောက်ဘဲနဲ့ဒီတတ္တဝါတွေကချမ်းသာကိုမရနိုင်ဘူး။နောက်ဆုံးတပ္ပနိတ္တကလို့ဆိုတဲ့အလုံးစုံသောကိလေသာတွေကိုဆွန့်လွတ်ရဖြစ်တဲ့နိဗ္ဗာန်ကိုမရဘူးဆိုရင်တတ္တဝါတွေချမ်းသာရမရနိုင်ဘူးဆိုတော့ဒီတရားလေးဟောကြားပါတယ်။ကျင့်စဉ်အနေနဲ့ဆိုရင်တပ္ပနိတ္တကလို့ခေါ်တဲ့နိဗ္ဗာန်ကိုသိမြင်ဖို့အတွက်ဣန္ဒြိယတံဝရဣန္ဒြိယတံဝရဖြင့်စိတ်ကိုထိမ့်သိမ်းစောင့်ရှောက်ပါမယ်။စိတ်ကိုထိမ့်သိမ်းစောင့်ရှောက်ပြီးတော့တပ္ပခေါ်တဲ့တမပ္ပရံဝိရိယနဲ့မပြတ်မလတ်ကြိုးစားအားထုတ်မယ်ဆိုရင်ဘောရီခေါ်တဲ့ပုပ္ပဘာကဥပဒနာမနှင့်တကောအရိယာမတ်ကိုတခဏချင်းရနိုင်ပါတယ်လို့ဆိုလိုပါတယ်။အဲ့တော့ဦးဇင်းတို့အဲ့ဒီထဲကဣန္ဒြေ6ပါးဆောင်စည်းပုံတွေကမြင်မှုနဲ့ပတ်သက်ပြီးတော့ပေါ့လေ။မြင်မှုနဲ့ပတ်သက်ပြီးတော့ဒီကိလေသာတွေမဖြစ်အောင်မြင်မှုနဲ့ပတ်သက်ပြီးမရှုမှတ်ဘူးဆိုရင်ကိလေသာတွေဖြစ်နိုင်တယ်မြင်တဲ့စိတ်အစဉ်၄ခုထဲမှာရှင်းနှခုကကြော်လွန်ပြီးတော့နောက်ထေရရဲ့ပညာတွေကိုစိတ်ထဲမှာမှတ်လာပြီနာမည်တွေသတ်မှတ်လာပြီဆိုရင်နာမည်တွေအနေနဲ့သတ်မှတ်ပြီးတော့မြင်လာပြီအသိလာပြီမှတ်လာပြီဆိုရင်ဒါလောဘဒေါသဆိုတဲ့လောဘဒေါသအစရှိတဲ့ဒါကိလေသာတွေဖြစ်နိုင်ပါတယ်အဲ့လိုမဖြစ်နိုင်အောင်ဆိုရင်တော့ဥစဉ်တို့ယောဂီတို့တွေကဒီမြင်တဲ့အခါမှာမြင်တယ်လို့ချက်ချင်းမှားပါမယ်တဲ့မြင်ယုံမျှလေးပဲချက်ချင်းရှုမှတ်နေရပါမယ်အဲ့တော့ဥစဉ်တို့လောကမှာဒီဒေါသလောဘစသီးတဲ့ဒီကိလေသာတွေဖြစ်တာဆိုတာလေဒီမြင်တာနေပဲအများဆုံးဖြစ်တာပါဒီမြင်တာနေပဲအများဆုံးဖြစ်တာပဲအဲ့ဒီလိုမြင်တဲ့အခါမှာလဲအစောကလိုပညာတွေမြင်ရတဲ့အရာတွေပေါ်ဒီတန်ထန်တရက်တွေအမိနာမတွေဒီအရာတွေကိုတကယ်အနေဟုတ်အနေနဲ့သတ်မှတ်ထင်မှတ်ကြတဲ့အတွက်ဒီမြင်တာအပေါ်မှာကိုယ့်အကူကိုယ့်ရာနဲ့ကိုမှန်တယ်လို့အလုံးသတ်မှတ်ကြတာပါတကယ်ကြတော့ကြည့်လိုက်တယ်ဆိုရင်ဘယ်အရာမှတကယ်ကြတော့သူတို့ဒီသတ်မှတ်ချက်အတိုင်းပဲရှိတာပါဘယ်အရာမှတကယ်အမှန်အနေနဲ့ဟုတ်အနေနဲ့ဆိုရင်ပရမတ္ထတရားအနေနဲ့ဆိုရင်တကယ်ဘာမှမရှိတဲ့အရာတွေဆိုတာဥစဉ်တို့ဒါဥပဒနာတရားရှုမှတ်နေတဲ့ယောဂီတွေအနေနဲ့ဆိုရင်နားလည်နိုင်ပါတယ်ဥပမာကိုမြင်ရနေလောကမှာအငင်းခုံတွေလည်းဖြစ်နိုင်တယ်သဘောမတူတာတွေလည်းဖြစ်နိုင်တယ်အငင်းခုံတွေလည်းဖြစ်နိုင်တယ်တယောက်နဲ့တယောက်ပြောကြမယ်ဆိုရင်တိတ်ပြီးတော့ကိုတက်ရဖြတ်ရစစ်ပွဲတွေအထိတော့ဖြစ်နိုင်တဲ့အရာတွေရှိပါတယ်ဥပမာဆိုကြပါစို့ဦးဇင်းတို့ဘာသာတရားတွေမှာဦးဇင်းတို့ဗုဒ္ဓဘာသာဆိုရင်ဦးဇင်းတို့ဗုဒ္ဓမြတ်စွာဘုရားရှင်ရဲ့ကျုပ်ဘွားတော်အလေးမြတ်အနေနဲ့ထားတယ်အလေးမြတ်အနေနဲ့ပူဇော်ရာအနေနဲ့ကိုးဝေးရာအနေနဲ့ခရစ်စတန်အနေနဲ့ဆိုရင်သူတို့ယေရှုခရစ်တို့မေရောမာရီတို့ကိုသူတို့အလေးမြတ်အနေနဲ့ထားတယ်ဟိုအစ္စလမ်ဘာသာတို့ဆိုရင်သူတို့ရဲ့ပရောဖက်မူဟမ္မဒ်တို့ကိုအလေးမြတ်အနေနဲ့ထားတယ်ဟိန္ဒူဆိုရင်လည်းဟိန္ဒူရဲ့နတ်ဘုရားတွေအနေနဲ့အလေးမြတ်အနေနဲ့ထားတယ်အဲ့လိုအလေးမြတ်အနေနဲ့ထားတဲ့အခါကျတော့တရားဘာသာရဲ့ဒီဥစဉ်တို့ဗုဒ္ဓမြတ်စွာဘုရားရဲ့ရုပ်တုကိုတရားဘာသာတွေအနေနဲ့ကြည့်ရဆိုရင်ဒါသိပြီးတော့သူတို့အနေနဲ့ဟွာအလေးအမြတ်မရှိလားဘာကြောင့်လဲဆိုရင်သူတို့ရဲ့စိတ်ထဲမှာဒါအလေးမြတ်ထားစရာအနေနဲ့မတတ်မှတ်ထားလို့ပဲအဲသူတို့အနေနဲ့တချို့ဆိုရင်ကိုဥစဉ်တို့ဘုရားရုပ်တုဘွားတော်တွေကိုဒီမှာပန်းချန်နေလှထားတာတွေတချို့အများကြီးပါပဲတွေ့ရပါတယ်အဲ့လိုပဲတခြား ဘာသာတွေရဲ့အရာဆိုရင်ဥစဉ်တို့ဗုဒ္ဓဘာသာအနေနဲ့ကြည့်လိုက်တယ်ဆိုရင်တိတ်ပြီးတော့လေးနက်ထားကြမှာမရှိဘူးဒါအမြင်ဘဝကနေ꽌ပြားသွားတဲ့အရာတွေပါပဲအဲ့ဒီအရာတွေကိုတယောက်တူးနဲ့တူးတဘာသာနဲ့တဘာသာမလေးစားမလေးမစားတစ်ခုလုံးမယ်ဆိုရင်သူ့ဆိုင်ရာဘာသာဝင်တွေကမကျေနပ်တဲ့အခါကျရင်အဲ့လိုငင်းခုန်နေဖြစ်အဲနောက်ဆုံးစစ်ပွဲတွေအထိဖြစ်နိုင်တာတွေဒါလောကမယ်သတင်းတွေမှာလည်းထင်ရှားပါတယ်လောကမယ်တော်တော်ဒါထင်ရှားတဲ့အရာပေါ့လေအဲ့တော့အဲ့လိုကွဲပြားနေတဲ့အရာတွေကဘာကြောင့်လဲဆိုရင်ဆောပြောသလိုပဲဒီတဏ္ဍန်တရဲ့အမိနာမတွေကိုတကယ်အနေနဲ့အဟုတ်အနေနဲ့အဲထင်မှတ်ဆွဲလန်းထင်မှတ်ဆွဲလန်းကြတဲ့အတွက်ပါပဲအဲ့တော့အဲ့ဒီအရာတွေကိုမြင်နေမြင်နေအနေနဲ့ရှုမှတ်လိုက်တယ်ဆိုရင်တကယ်အဲယုတ်တရားနဲ့နန္တရားဆိုတာပဲသိလာမယ်အဲ့လိုသိလာမယ်ဆိုရင်အခုဥဇုံးနဲ့ဥဇင်းတို့ယောဂီတို့တွေသိရတယ်လို့ပဲဒီတခြားပုဂ္ဂိုလ်တွေကိုလည်းအကုန်လုံးကိုဖြန့်ကြည့်လိုက်မယ်ဆိုရင်လောကကြီးတစ်ခုလုံးဒီအရာလေးကိုဒီလိုရှုမှတ်ပြီးတော့ဒီလိုအတိလေးတွေရှိမယ်ဆိုရင်လောကကြီးဘယ်လောက်ထိငြိမ်းချမ်းမှုရနိုင်မလဲဆိုတာစဉ်းစားလို့ရတယ်ဒါဟာမြင်တဲ့အရာလေးကနေတရားသဘောတရားအသိဉာဏ်လေးရသွားတယ်ဆိုရင်လောကီငြိမ်းချမ်းမှုရနိုင်တဲ့အကြောင်းအရာတစ်ခုပါပဲ။အဲ့တော့နောက်တစ်ခုကြားတဲ့အတန်တက်လေးကိုသွားပါမယ်။အဲ့တော့အတန်ကြားတယ်ဆိုရင်လေဦးဇင်းတို့ယောဂီတွေအနေနဲ့ကြားတယ်ကြားတယ်လို့မှားပါ။အဲ့တော့အတန်ကြားတဲ့အခါမှာလည်းအစောကမြင်သိစိတ်လိုပါပဲ။ဒီမြင်သည့်စိတ်လိုပါပဲကြားသည့်စိတ်ကလည်း40ရှိပါတယ်သူမှကွာလာတော့မြင်သည့်စိတ်လိုပဲအတန်ကိုကြားတဲ့အခါကြားသည့်တဲ့ဝိသီဆိုတာကြားသည့်တဲ့စိတ်အစဉ်ဆိုတာဖြစ်ပါတယ်နောက်အဲ့ဒီဒုတိယကတော့ကြားတဲ့အတန်ကိုစဉ်းစားတဲ့စိတ်အစဉ်တတိယကတော့သူကမြင်တာနဲ့မတူပါဘူးကြားတာကြတော့ပမောအဆုံးအမိနာမအမိနာမီတွေကိုနာမီတွေကိုအရင်အဲသိပါတယ်နာမီတွေကိုသိပြီးမှနောက်ဆုံးသရုပ်ဓာတ်စိတ်ဆက်အနေနဲ့ဒီနာမည်နဲ့ပတ်သက်တဲ့အထယ်တည်းရဲ့ပညာတွေဒါတွေကိုသိပါတယ်တဲ့ဒါကြားမှုစိတ်အစဉ်လေးပါဦးဇင်းတို့ယောဂီတို့စဉ်းစားကြည့်လိုက်ပေါ့ဥမာကိုယ်နဲ့တခါမှမသိဘူးတဲ့လူတယောက်နဲ့တယ်လီဖုန်းပြောတယ်ဆိုရင်သူတခါမှမသိဘူးသေးတော့ဘာဖြစ်မလဲဆိုတော့အတန်ပဲကြားနေရမယ်အတန်ကြားပြီးတဲ့အခါသူနဲ့စကားသမီးလေးပါရေးပြောပြီးတဲ့အခါအဲဘယ်လိုပဲအကြောင်းအရာတွေပြောရင်ပြောသလောက်အမိနာမတွေကိုအရင်ဆုံးအမိနာမတွေကိုသိရပါတယ်နောက်ပြီးတော့သူ့ရဲ့နာမည်ဘယ်လိုခေါ်လဲဘာလဲအစချစ်တည်းဖြင့်သူ့ရဲ့အိမ်နေရာအဲအဲ့ဒါတွေကိုအတန်ကြားခြင်းအဖြစ်လှမ်းပြီးတော့ရုပ်ပုံတွေကိုလှမ်းမှန်းဆမြင်တာပဲရှိပါသေးတယ်အဲ့လိုအတန်ကြားပြီးတော့သူ့ရဲ့နာမည်တွေပါပြောပြီးဆိုရင်သူနဲ့အဲ့ဒီဖုံးပြောတဲ့လူနဲ့တကယ်တွေ့ရတဲ့အခါမှာဩဒီအမိရှိတဲ့ပုဂ္ဂိုလ်ဟာဒီလိုပုံသဏ္ဍာန်ရှိတာပဲဆိုတာသိရပါတယ်အဲ့ဒါအတန်ကြားရင်ဒါသိတာတဲ့စိတ်အစဉ်ပါပဲအဲ့တော့ဦးဇင်းတို့ယောဂီတွေအနေနဲ့ဆိုရင်တော့ဒီကြားတယ်ဆိုရင်ကြားတယ်ကြားတယ်ကြားတယ်လို့မှားပါတယ်တချို့တော့ထင်ပါပေါ့လေအဲဒီကြားတယ်ကြားတယ်လို့မှတ်ပေမဲ့လို့တချို့အတန်ကိုကြားတယ်အဲ့အတန်ကိုကြားလိုက်ဒါဘယ်သူပဲဆိုတာကိုကတန်းတည်နေတယ်တည်နေတယ်ဆိုရင်ဟာအရှင်မြတ်ဒီစိတ်စဉ်တကယ်ကြတော့အတန်ဒီနာမည်ကိုယဉ်တည်တယ်ရုပ်ပုံကိုနောက်မှသိတယ်ဆိုမယ်လို့ဒီတန်ကိုကြားလိုက်တဲ့အခါကျတော့တပြည့်တော့အဲသူ့ရဲ့ရုပ်ပုံကိုအရင်သိတယ်လို့အဲဆိုခြင်းဆိုမှာပေါ့လေဒါမဲ့လို့အဲ့ဒီလူဟာကိုကအရင်နဲ့မှတပြည့်သားဖြစ်နေတယ်တပြည့်သားဖြစ်နေတဲ့အတွက်အဲသူ့ရဲ့ရုပ်ပုံကိုအရင်မြင်ရတယ်လို့ထင်တာပါပဲတကယ်ကြတော့အဲအစောကစိတ်အစဉ်အတိုင်းပဲသိရတာပါပဲ အဲ့တော့ဥစဉ်တို့ယောဂီတို့အနေနဲ့တော့ကြားတယ်ဆိုရင်ဒါကြောင့်ကြားတယ်ကြားတယ်ကြားတယ်လို့မှားမယ်အဲ့ဒီကြားတာလေးကအဲ့ဒါလို့သူ့ရဲ့ရုပ်ပုံတရံအမိနာမစတဲ့ပြဉ္ညတ်တွေကိုရောက်မသွားအောင်ကြားကမြားလေးပဲအထူးအားဖြင့်ယောဂီတို့ကြားတဲ့အခါကျရင်အဲ့ဒီအတန်ကြားရနေရာကိုစိတ်ကရောက်မသွားစေဘဲနဲ့ကိုယ်နာကိုအဲ့အတန်လေးကလာပြီးတော့ရိုက်ခတ်တဲ့အရာလေးကိုဆိုလိုချင်တာတော့နာစီစိတ်ကိုနာစီလေးပေါ်ထားပြီးတော့မှတ်ပါတယ်ကိုယ့်ရဲ့စိတ်ကိုနာစီမဲ့လာပြီးတော့နာစီလေးပေါ်ထားပြီးတော့မှတ်မှစိတ်ကိုအတန်လေးကလာလာရိုက်ခတ်နေတဲ့သဘောလေးကိုသိရပါတယ်တကယ်ရှုမှတ်ကြည့်တယ်ဆိုရင်တော်တော်ကြာကြာအတန်တစ်ခုကိုရှုမှတ်တဲ့အခါမှာကြားတာကိုအဲ့လိုအတိလေးမသေးကြသေးဘူးဆိုရင်စိတ်ကိုနာစီမဲ့ထားပြီးတော့အဲ့ဒီအတန်ကိုအချိန်ပေါင်းများစွာမှတ်ကြည့်ပါကျေမမသာမှတ်ကြည့်ရင်အဲ့အတန်လေးကဒီနားကိုတကယ်လာပြီးတော့ရိုက်ခတ်နေတယ်ဆိုတဲ့သဘောလေးကိုတကယ်တမာရီကောင်းကောင်းရှိလာတယ်ဆိုရင်တကယ်သိရပါတယ်။ဩအဲ့ဒီကြရင်ဩအတန်ရှိလို့အတန်ကလာပြီးတော့ရိုက်ခတ်လိုက်လို့သိရတာပဲ။အတန်ဆိုတာလည်းရုပ်တရားဒီအတန်ကိုကြားခံကြားတာအခံဖြစ်တဲ့ဒီနားစီးရလဲရုပ်တရားဒါတွေကိုသိနေတဲ့အတိလေးကနန္တရားပဲဆိုတာဒါသဘောပေါက်သိမြင်လာပါတယ်။အဲ့လိုမရှုမှတ်ဘူးအဲ့လိုရှုမှတ်ပြီးတော့မသိဘူးဆိုရင်ဘာဖြစ်နိုင်လဲဆိုရင်ယတ္တဝါရီကရဏမေနသောတိန္ဒရိယအာသဥဒံဝိရန္တံအဘိဇာဒေါမနစာအနောဆဝေယုံနဲ့အဲ့လိုမရှုမှတ်နိုင်ဘူးဆိုရင်အဲ့ဒီအတန်ရှိရာရှိကိုစိတ်ကလေးရောက်သွားပြီးတော့အဲ့အတန်အတိုင်းမှန်းဆပြီးတော့စိတ်ထဲမှာမြင်လာပါလေဥမာဒီငှက်တန်လေးတွေဆိုရင်ငှက်လေးတွေတချင်းစုံနေတယ်ဆိုရင်ငှက်တန်လေးကတိတ်တာရတာပဲဆိုပြီးတော့ဟောတိတ်တာရတာပဲဆိုပြီးတော့ငှက်ဆိုတာလေးရဲ့အမိငှက်ဆိုတဲ့အမိနာမလေးအရင်မှတ်လိုက်တယ်နောက်ပြီးတော့ငှက်ဆိုတဲ့အကောင်ပုံတရံကြီးကိုလှမ်းပြီးတော့မှန်းစပြီးတော့အဲသတ်မှတ်ပြီးတော့တိလိုက်တယ်အဲ့လိုတိပြီးတော့အဲ့ဒီတန်လေးကတိတ်တာရတာပဲလို့စိတ်ထဲမှာအဲကျင်းနူတာယာသွားတဲ့စိတ်လေးအဘိဓစာဆိုတဲ့လောဘကြီးဖြစ်သွားပါတဏှာအာဃာကြီးဖြစ်သွားမယ်အဲနောက်တစ်မျိုးကဒီစိတ်ထဲမှာမကျင်တတ်စရာဇံစိတ်ထဲမှာမကြိုက်တဲ့အတန်မျိုးတွေကြားရမယ်ဆိုရင်ဥမာယောဂီတရားယောကအဲလှုပ်လိုက်ရှားလိုက်လို့ဒါမို့အလိုက်မသိအတန်တွေဆူညာလောက်တယ်ဆိုရင်ဟိုဒီယောဂီနဲ့လိုက်မသိလိုက်တာစိုးလိုက်တာဆိုပြီးတော့သူ့ကိုအဲစိတ်ထဲမှာလှမ်းပြီးတော့ပရမအမိသူ့ရဲ့အမိနာမမသိတော့ဒီပုံတရံပဲဆိုတာလှမ်းမှန်းစပြီးတော့ဒီယောဂရဲ့ပုံတရံနဲ့မှန်းစပြီးတော့စိတ်ထဲမှာမကြင်မနှက်တွေဖြစ်တာပေါ့လေမကြင်မနှက်ဒေါသတွေဖြစ်မကြင်မနှက်ဒေါသတွေဖြစ်ပါတယ်တဲ့အဲ့ဒါလို့မဆောင်စည်းပဲနဲ့အဲမရှုမှတ်နိုင်ဘူးဆိုရင်အဲ့ဒီမရှုမှတ်နိုင်တဲ့ပုဂ္ဂိုလ်ကိုအဘိဓါဒေါမနစအဘိဓါနဲ့ဒေါမနစလောဘနဲ့ဒေါသဆိုတဲ့အစရှိတဲ့တရားတွေဟာအနွားစွေယုံအဲ့ဒီပုဂ္ဂိုလ်ကိုလိုက်ပြီးတော့နှိမ့်ဆက်နေတယ်လို့ဖြစ်ပါတယ်တဲ့ဒါကြောင့်ဦးဇင်းတို့ကျေးဇူးတော်ရှင်နန္ဒကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးကကြားလင်ကြားခြင်းလက်ငင်းမှတ်လင်ကြားယုံတွင်ပဲရစဲစိတ်စဉ်ယုံနံကွဲလျက်ဖြစ်ပျက်သိမြင်အနိစ္စဒုက္ခသဘောတင်တဲ့ဒါကြောင့်ဦးဇင်းတို့ယောဂီတို့ဟာချူမှတ်တဲ့အခါမှာကြားတဲ့အခါမှာကြားတယ်ကြားတယ်ကြားတယ်ဆိုတော့ကြားယုံလေးပဲစိတ်ကိုထားပြီးတော့ချူမှတ်ရမယ်အဲ့လိုချူမှတ်တဲ့အခါကြားလင်ကြားခြင်းလက်ငင်းမှတ်လင်လက်ငင်းမှတ်လိုက်ပါဆက်ချင်းမှတ်လိုက်ပါကြားတဲ့အခါကြားတယ်ကြားတယ်နဲ့ဆက်ချင်းမှတ်ပါအဲ့ကြားယုံလေးပဲစိတ်ကရက်သွားလိမ့်မယ်ကြားသည့်စိတ်လေးအနေနဲ့ပဲရက်သွားလိမ့်မယ်ရှေ့ကိုအမိနာမတွေအဲပုံတရံတွေရှိရောမရောက်တော့နောက်ပြီးတော့လည်းအဲ့ဒီအမိနာမတွေပုံတရံတွေအနေဆက်ဆက်ပြီးတော့ဖြစ်သွားတဲ့လောဘဒေါသအစရှိတဲ့ကိလေသာတရားတွေဖြစ်တော့အဲ့လိုမဖြစ်တော့တဲ့အပြင်မှတ်ခါမှတ်ပါများတဲ့အခါကျတော့ဒီအကြခံရတဲ့ရုပ်တက်နဲ့ဒီကြားနေတဲ့ဒီအရာတွေဟာရုပ်တရားတွေပဲကြားတဲ့စိတ်ဟာနန္တရားပဲဆိုတာ တိပြီးတော့ဒီကြားမှုရှိလို့ကြားသည့်စိတ်လေးဖြစ်ရတယ်အစရှိဖြင့်အကြောင်းကျိုးတရားတွေလည်းသိလာတယ်ယုံနံသဘောတွေလည်းသိလာတယ်အကြောင်းကျိုးသဘောတွေလည်းသိလာတယ်ကြားမှုလေးကြားတာလေးတွေကတစ်ခုချင်းတစ်ခုချင်းပဲပြောင်းလဲပြောင်းလဲဖြစ်ပြတ်သွားကြတယ်ဆိုတော့ဒီမမြဲခြင်းဆင်းရဲခြင်းအစရှိတဲ့သဘောတရားတွေကိုလည်းသိလာပါလိမ့်မယ်တဲ့အဲ့လိုသဘောတရားတွေညာညာသိလာပြီဆိုတော့အဲ့ဒီပုဂ္ဂိုလ်ဟာနိဗ္ဗာန်ကိုရောက်ဖို့အတွက်နိဗ္ဗာန်ကိုသိနိုင်ဖို့အတွက်ဒါနိကပ်ပါပြီတဲ့သိကြပါပြီ။နောက်နာယာစာယာဒွိဋ္ဌိယာတိယာဒီယာတွေလည်းအတူတူပါပဲ။နာတဲ့အခါမှာလည်းဒီလာတဲ့အနံ့လေးကိုနှာခေါင်းမှာပဲနှာခေါင်းမှာပဲစိတ်ကိုထားပြီးတော့နာနေနာနေနာနေလို့ရှုမှတ်ပါတချို့ကြတော့တချို့ယောဂီများဆိုရင်အထူးအဖြင့်မျိုးသမီးယောဂီတွေဖြစ်ပါလိမ့်မယ်။နာနေနာနေမချူမှတ်တဲ့အပြင်အဲ့ဒီပန်းအနံ့ပန်းလေးတွေရှိတဲ့နေရာသွားပြီးအဲ့ဒီပန်းဟိုတောင်တိကျနန်းကြီးတာလေးတောင်ရှိရတယ်ဒီမှာ။တချို့ဆိုရင်အဲ့ဒီအမွှေးနသားတွေအဲဒါတွေတော်တော်လေးကိုကြိုက်နှစ်တတ်ကြတယ်။တကယ်ကြတော့အဲ့ဒီအရာတွေအကုန်လုံးဟာဒီလိုနာနေနာနေလို့ရှုမှတ်တယ်ဆိုရင်ဒီကြားတယ်လို့ရှုမှတ်တဲ့အခါသိရတယ်လို့ပဲဒီနာနဲ့အခါမှာလည်းဒီနာနဲ့အရာတွေကိုဒါရုပ်တရားနံတရားစသည်ဖြင့်ဒီမှတိလာပါလိမ့်မယ်အဲ့ဒါလိုပဲစားသိရအခါစားရအခါစားတဲ့အခါမှတ်ပုံနေတော့ဆရာတော်ဘုရားကြီးတွေကအတူညွှန်ကြားထားပါတယ်အတူပြောပြတာပါအတူညွှန်ကြားတဲ့အတိုင်းဦးဇင်းတို့ယောဂီတို့လည်းစားတဲ့အခါမှာအဲ့လိုရှုမှတ်ပြီးတော့စားနေရပါတယ်ရှုမှတ်ပြီးစားနေရတာဘာကြောင့်လဲဆိုရင်အခုလိုအဲရှုမှတ်မှုတွေရနေပြီးတော့အတိတရားလေးတွေအတိညာလေးတွေတတိတမာလေးတွေအတိညာလေးတွေဖြစ်အောင်ဒါရှုမှတ်ပြီးတော့စားရတာပါပဲဒါဣန္ဒြိယတံဝရအနေနဲ့ဒါရှုမှတ်ပြီးတော့စားရတာပါပဲအဲ့တော့ဒါဟာမြတ်စွာဘုရားရှင်ကသူယမနတ္တကိုခေါ်တဲ့ဣန္ဒြိယ၆ပါးသောတကားမှာကိလေသာတွေမဖြစ်အောင်ဆောင်စည်းမှုဆိုတဲ့ဒီအိန္ဒိယတံဝရကိုဆောင်စည်းမှုဆိုတဲ့အိန္ဒိယတံဝရကိုရှိရပါမယ်ကျင့်ရပါမယ်။နောက်ပြီးတော့အိန္ဒိယတံဝရအစရှိတဲ့အိန္ဒိယတံဝရအစရှိတဲ့၄ဝသောသီလကိုအဲအိန္ဒိယတံဝရအစရှိတဲ့၄ဝသောသီလဆိုတာသီလ၄ခုဆိုတာရှိပါတယ်။ဇင်တရားထုတ်တဲ့ယောဂီတွေရဲ့ဒီသီလ၄ခုဆိုတာလည်းသိထားတယ်မှာအဲ့ဒါရတော့ပါတိမောက္ခတံဝရသီလအာဇီဝပါတိသုတိသီလပစ္စယပစ္စယစန္ဒိသီတသီလနဲ့ဒီအိန္ဒြိယတံဝရသီလဆိုပြီးတော့သီလ၄မျိုးရှိပါတယ်။အဲ့သီလ၄မျိုးနဲ့ပဲပါတိမောက္ခတံဝရသီလဆိုတာကတော့ဒါယဟန်တာမဏေတွေအဲတိတ်ခါခြင်းနဲ့ဒါစောင့်စည်းရတဲ့သီလတွေယဟန်တော်တွေအတွက်ဆိုရင်လူတွေအတွက်ဆိုရင်တော့၅ပါးသီလအာဇီဝဓမ္မကသီလဆိုတော့အတ္တမွေးမှုမှအတ္တမွေးမှုစင်ကြယ်စင်ကြယ်အောင်ဆောင်စည်းခြင်းလေးရှိခုမြောက်ရှိတဲ့အာဇီဝဓမ္မကသီလဒီသီလတွေရတာပါတိမောက္ခသံဝရသီလပါပဲပါတိမောက္ခသံဝရသီလနဲ့အတူဆိုတာလူတွေအတွက်ထဲမှာရဟန်းတော်တွေအတွက်ကောလူတွေအတွက်ကောဆိုရင်ဒီသီလတွေရန်တော်တွေဆိုရင်ဒီဝိနိသိက္ခာပုဒ်တွေကိုလုံခြုံအောင်စောင့်ထိမ့်မယ်ဆိုရင်လူပုဂ္ဂိုလ်တွေဆိုရင်၅ပါးသီလနဲ့ဒီအာဇီဝဓမ္မကသီလတွေကိုစောင့်ထိမ့်ကြမယ်ဆိုရင်ဒါပါတိမောက္ခတံဝရသီလနဲ့အာဇီဝပါတိသုတ်တိသီလပြည့်စုံစင်ကြယ်တယ်လို့ခေါ်နိုင်ပါတယ်ဒီသီလပိုင်းนี่လည်းပြောရင်တော့ကျယ်ဝန်းစွာရှိပါတယ်အဲ့ထက်အခုဦးဇင်းတို့သုံးလိုက်တဲ့အာဇီဝဓမ္မကသီလလို့ယောဂီတို့ကြားလိုက်တဲ့အတွက်ဒါဟာဘလို့သီလမျိုးလဲဆိုတာလဲသိကျင်ကြမှာပါပဲအာဇီဝဓမ္မကသီလဆိုတာသူကအသက်မွေးမှုစင်ကြယ်ခြင်းလင်ရှိခုမြောက်ရှိတဲ့သီလလို့ဆိုလို့တော့ပါပဲအဲ့ဒါကတော့ဒီသီလစောင့်တည်မယ်ဆိုရင်အဟံဗန္တိတိစရဏေနသဟဓမ္မကျရိယအာဇီဝဓမ္မကသီလံအစရှိသည်ဖြင့်စောင့်တည်ရပါတယ် ဓမ္မရာဇာမိအနုကံကတောအစာရှိတယ်ပြပေါ့လေဒါ၅ပါးသီလ၈ပါးသီလတို့စောက်တည်သလိုပါပဲအဟံပန္တိတိစရဏေနသဟပြမရှရိယအာဇီဝဓမ္မကစီလံဓမ္မရာဇာမိအနုကံကတောစီလံတိထမေပန္တိဒုတိယံပြီးတတိယံပြီးအစာရှိပြန်စောက်တည်ရပါတယ်အဲ့ဒီသီလကလည်းဒီ၈ခုမြောက်ရှိတယ်ဆိုတဲ့အတွက်ဒီမှာသီလ၈ပါးရှိပါတယ်အဲ့ဒီ၈ပါးလည်းဘာပါလေဆိုရင်၅ပါးသီလတွေက၃ခု၈ပါးသီလတွေက၁ခု၈ပိုင်း၄ခုက၈ပိုင်း၄ခုကဘာလဲဆိုရင်၁ပါဏာတိပါဒဝေရမဏိစိတ်ကပဒံသမာရိယာမိ၂အာဒိနာဒါနာဝေရမဏိစိတ်ကပဒံသမာရိယာမိ၃အပြမကြရိယာဝေရမဏိစိတ်ကပဒံသမာရိယာမိ၄မုစာဝါဒဝေရမဏိစိတ်ကပဒံသမာရိယာမိငါပိစုနာယဝါကြာယဝိရမဏိစိတ်ကပဒံသမာရိယာမိ၆ပုစာယဝါကြာယဝိရမဏိစိတ်ကပဒံသမာရိယာမိ၇စံပတ်ဖလာပစံပတ်ဖလာပဝိရမဏိစိတ်ကပဒံသမာရိယာမိ၈မိဂျာជីဝအဲဝိရမဏိစိတ်ကပဒံသမာရိယာမိလို့ဒီလိုစောက်တည်ရပါတယ်အဲ့တော့အဲ့ဒီအာဇီဝဓမ္မကစီလာထဲမှာဒီကာယကံထိမ့်သိမ့်မှုအနေနဲ့ဆိုရင်သီလ3ပါးပါပါတယ်အဲအကာယကံထိမ့်သိမ့်မှုအနေနဲ့ဆိုရင်ရှေ့သီလ3ပါးနဲ့နောက်ဆုံးမိစ္ဆာစီဝါမိစ္ဆာစီဝါကတော့ကာယကံဝစီကံကိုပါမှာပေါ့လေအဲ့တော့ကျန်တဲ့မုစာဝါဒပုစာဝါစာစမ္ပပလာပါဆိုတဲ့ဒီအရာတွေကတော့ဒါဝစီကံထိမ့်သိမ့်မှုပါပဲမိစ္ဆာជីဝါကတော့ကာယကံဝစီကံနှမျိုးပါမှာပေါ့လေဒါတွေကိုထိမ့်သိမ့်တာကိုဒါအာဇီဝဓမ္မကတိလခေါ်ပါတယ်ပိစီယစန္နေစီဒစီလဆိုတာကတော့ဦးဇင်းတို့ယဟန်တော်တွေအတွက်ပစ္စည်းလေးပါဆိုတာရှိပါတယ်စွမ်းသင်္ကန်းကြောင်းစီအဲ့ဒီအရာတွေကိုသုံးဆောင်တဲ့အခါမှာသုံးဆောင်နိုင်သုံးဆောင်နိုင်စွန့်ဖုံးပေးတယ်ဆိုရင်လည်းစွန့်လွတ်တယ်စွန့်လွတ်တယ်ဆင်ញင်ရပါတယ်သင်္ကန်းဝတ်တယ်ဆိုရင်လည်းသင်္ကန်းဝတ်ယူနိုင်ဝတ်ယူနိုင်ကျောင်းဆိုရင်လည်းကျောင်းနဲ့ကျောင်းတစ်စက်မြိတ်တဲ့ဝင်တိုင်းဝင်တိုင်းဆေးဆိုရင်လည်းဆေးကိုသုံးဆောင်နိုင်သုံးဆောင်နိုင်အချမ်းဘူးစားသည်ကိုကာဝယ်နိုင်ရန်အစာရှိသည်ဖြင့်အဲ့ဒါလိုဆင်ញင်ရပါတယ်ဆင်ញင်ပြီးသုံးဆောင်တာသုံးဆောင်တာကိုဒါပစ္စယစန္နေသီတသီလလို့ခေါ်ပါတယ်အဲ့တော့သီလအကြောင်းနေရာတော့နောက်တရက်စာလောက်တော့ရှိပါသေးတယ်နောက်နေ့ကြမှာဒီသီလအကြောင်းလေးကိုအသေးစိတ်ဆက်ပြီးတော့ဟောကြားနာကြားသေးတာပေါ့လေအဲ့တော့မြတ်စွာဘုရားရှင်ရဲ့အတုယမနတာကိုဟောသလိုပဲဦးဇင်းတို့ယောဂီတို့တွေဟာဒီအထူးအဖြစ်တော့ဒီအိန္ဒြေ၆ပါး၆တကားနေပြီးတော့ဒီကိလေသာတွေမပေါက်ကြားမဝင်ရောက်အောင်တတိလေးနဲ့စောင့်ရှောက်ထိန်းသိမ်းခြင်းဆိုတဲ့မြင်ရကြားရနာရစားရတွေ့ထိရသိရဆိုတဲ့ဒီအရာလေးတွေမှာမြင်တဲ့မြင်မြင်ကမြကြားရင်ကြားကမြနာနာကမြစားစားကမြတွေးထိကမြသိကမြအဲ့ဒီလိုတွေရှုမှတ်ပြီးတော့တရားသဘာဝတွေယုံနံသဘာဝတွေအကြောင်းကျိုးသဘာဝတွေအဖြစ်ပြသဘောတရားတွေဒီသဘောတရားတွေသိပြီးတော့ဉာဏ်စဉ်တွေအစစ်စစ်တက်ပြီးတော့တရားဒုတိယအတိတွေသူများထူးခြားတဲ့အတွေ့ထူးခြားတဲ့အတိတွေရရှိကြပြီးတော့နောက်ဆုံးအရိယမဉဏ်ဖွဉဏ်တို့ဖြင့်နိဗ္ဗာန်ကိုဆက်ရောက်ပြီးတော့မျက်မှောက်ပြုနိုင်ကြပါစေလို့ဆန္ဒပြုရင်ဆန္ဒပြုပြီးတော့ဦးဇင်းတို့တရားကိုဒီနေ့အဆုံးသတ်ပါတယ်
စာဓုစာဓု